မြောက်ဦးမြို့ထီကရုံနဲ့ပတ်သက်ပြီးဖြစ်စဉ်အမှန်ကိုဖော်ထုတ်နိုင်ဖို့ပြည်နယ်လွှတ်တော်ကအတည်ပြုဖွဲ့စည်းထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လွှတ်တော်ပြီးမှသာမြေပြင်ကွင်းစင်စစ်ဆေးမှုတွေစတင်လုပ်ဆောင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ရဲအတီးကြကိုဒီချိန်ထိအတည်ပြုမတတ်မှတ်ရသေးဘူးလို့စုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရေးမှူးဖြစ်သူက VOA ကိုပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်စုံစမ်းထားပါတယ်ရှင်။
ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညကမြောင်းဦးဒေသမှာဖြစ်ပွားခဲ့တဲ့အဒီကယုံနဲ့ပတ်သက်လို့ဖြစ်ရမှန်ကိုစုံစမ်းဖော်ထုတ်နိုင်ဖို့ပြည်နယ်လွှတ်တော်ကပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့မှာပဲမြောင်းဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီလိုဖွဲ့စည်းထားပေမဲ့အခုချိန်ထိမြေပြင်ကွင်းစင်စစ်ဆေးမှုတွေမလုပ်နိုင်သေးပါဘူး။လာမယ့်ပြည်နယ်လွှတ်တော်အစည်းအဝေးကိုမလတွင်းမှာခေါ်ယူထားပြီးဒီအစည်းအဝေးပြီးမှပဲစတင်ဆောင်ရွက်မယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းထားတဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကအတွင်းရေးမှူးဦးထွန်းတာစိန်ကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်ပြီးဦးထွန်းတာစိန်ကခုလိုပြောပြခဲ့တာပါ။
ကျွန်တော်တို့ကတော့ကျွန်တော်အကြအပြင်းပြောမယ်နော်။အကြအပြင်းကတော့ကျွန်တော်တို့ဒီအဒီဂရုံးကိုနင်းနေတဲ့အတဲမှာပါတဲ့ပြည်သူရဲတွေပါမယ်။ဖရိုင်းစီမံခန့်ခွဲမှုကော်မတီပါမယ်။မြို့နယ်စီမံခန့်ခွဲမှုကော်မတီပါမယ်။အဲကျွန်တော်တို့မင်းမြတ်စုစားမဲ့အတဲမှာပေါ့နော်။အဲသူတို့ကပြင်းမတွေ့တော့သူတို့နဲ့ဆိုင်ပါလိမ့်မယ်။နောက်တစ်ခုကကျွန်တော်တို့အဲဖြစ်တော်တဲ့အခင်းဖြစ်တော်တာကသမီးရက်ွက်ထဲမှာသမီးရက်ွက်ထဲမှာဆိုတော့အဲ့ဒီကမျက်မြင်သက်သက်တွေကိုဆစ်ဆေးရမှာရှိမယ်။ပြီးတော့ကျွန်တော်တို့ဘသူ့ကိုဆစ်ဆေးရမလဲဆိုတော့လမ်းတစ်လျှောက်မှာပေါ့နော်။ပြတဲ့လမ်းတစ်လျှောက်မှာမြင်နေကြားတဲ့သူတွေကိုအဲ့ဒီသူတွေကိုတော့ကျွန်တော်မြင်မြန်စုံစမ်းရမှာတွေရှိပါတယ်
။ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်လွှတ်တော်ကဖွဲ့စည်းခဲ့ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်169ကနဲ့ကိုက်ညီမှုမရှိတဲ့အတွက်ဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကအစိုးရဌာနတွေစီကိုပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကညွှန်ကြားစာထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းလွှတ်တော်နဲ့အစိုးရအကြားအပြန်အလှန်ဆွေးနွေးမှုတွေပြုလုပ်ပြီးနောက်မှာတော့အဲ့ဒီညွှန်ကြားစာကိုရခိုင်အစိုးရဘက်ကတရားဝင်ရုပ်သိမ်းခြင်းမပြုဘဲပြန်လည်ဆိုင်းငံ့ထားခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဘက်ကတော့စုံစမ်းမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းသွားပါတယ်။ဒီစုံစမ်းစစ်ဆေးမှုအစီရင်ခံစာနဲ့ပတ်သက်လို့ဦးထွန်းတာစင်က
ဒါကတော့ကျွန်တော်တို့စုံစမ်းလေ့လာပြီးကျွန်တော်တို့ဩကနေပြီးတော့ကျွန်တော်တို့လေ့လာမင်းတလောက်ပေါ့နော်စုံစမ်းမင်းတလောက်အကြောင်းအရာတွေကိုကျွန်တော်တို့ကအာတင်ပြမှာပါလုံမှာကအစိုးရအဖွဲ့ကလုံမှာဒါနဲ့ပတ်သက်ပြီးအဲကျွန်တော်တို့စုံစမ်းရေးကော်မရှင်ရဲ့အဲရဲ့အဲဒီအစီရင်ခံစာဟာဘယ်လောက်ကြီးထိရောက်မလဲဘယ်လောက်ထိအကောင့်ထဲပေါ်နိုင်မလဲဆိုတာအကောင့်ထဲပေါ်ဖို့အပိုင်းကြတော့ကျွန်တော်တို့ကိစ္စမဟုတ်ပါဘူးကျွန်တော်တို့ရဲ့အစီရင်ခံစာကိုကျွန်တော်တို့တင်လိုက်မယ်အဲ့ဒါကိုတာဝန်ရှိတဲ့အစိုးရအဖွဲ့အနေနဲ့သုံးသပ်ပြီးမှသူတို့လုတ်တဲ့လုတ်ထိုက်တာတွေပါလို့ရှိရင်လုတ်ပါအဲဒါတော့သူတို့ရဲ့ဆုံးဖြတ်ချက်ပါကျွန်တော်တို့ကတော့အစီရင်ခံစာကိုကျွန်တော်တို့တော့မြေပြင်နဲ့ကိုက်ညီအောင်တော့ကျွန်တော်တို့တင်ပေးမှာပါ
လွှတ်တော်ကဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်ခုနှစ်ဦးနဲ့လွှတ်တော်ရဲ့ဥပဒေရေးရာနဲ့အခြားကိစ္စရပ်များဆိုင်ရာကြံပေးအဖွဲ့ဝင်နှစ်ဦးတို့ပါဝင်ပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဖေဖော်ဝါရီလပထမပတ်မှာမြေပြင်ကွင်းစင်စစ်ဆေးဖို့စီစဉ်ထားခဲ့ပေမဲ့ပြီးခဲ့တဲ့အပတ်ကတင်ညိုကျေးရွာကဒေတာကန်တွေဖမ်းဆီးခံရမှုနဲ့ရဲတပ်ဖွဲ့တွေကလက်လုံတနက်တွေရှာဖွေတွေ့ရှိခဲ့ရမှုဖြစ်စဉ်တွေကြောင့်အဲ့ဒီမြေပြင်ကွင်းစင်စစ်ဆေးမှုတွေကိုခိတရက်နာထားခဲ့ရတာဖြစ်တယ်လို့ဦးထွန်းတာစိန်ကတော့ပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညကမြောင်းဦးမြို့မှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်အတွင်းမှာလူ9ဦးသေဆုံးခဲ့ပြီး12ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိခဲ့သူ12ဦးထဲက8ဦးဟာစစ်တွေစေယုံမှာစေကူတမှုခံယူနေစဉ်အတွင်းမှာပဲဖမ်းဆီးထိန်သိမ်းခြင်းခံခဲ့ရပါတယ်။ကြံဒဏ်ရာရသူ4ဦးကတော့အဖမ်းခံရမှာစိုးရိမ်တဲ့အတွက်ထွက်ပြေးလျက်ရှိပါတယ်ရှင်။